အလုတ်တန်တဲ့ရင်ထောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်လို့ဖြစ်စဉ်မှန်ကိုစုံစမ်းစစ်ဆေးဖော်ထုတ်နိုင်ဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အတွင်းရင်းမှုဦးဆောင်တဲ့အထူးစုံစမ်းရေးအဖွဲ့ကအမှုဖြစ်ပွားခဲ့ရာမွန်ပြည်နယ်ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးရရှိလာတဲ့အထူးအစီရင်ခံစာကိုနိုင်ငံတော်သမရစီတိုက်ရိုက်ပေးဖို့တင်ပြရမှာဖြစ်ပါတယ်။ကိုပါကြီးရဲ့ကြံ့ရင်သူမိသားစုဝင်ကိုလည်းတသက်ထွက်ဆိုချက်ပေးဖို့လူ့အခွင့်အရေးကော်မရှင်ကဖိတ်ခေါ်ခဲ့ချိန်အဆင်မပြေမှုတွေဖြစ်ခဲ့ပေမဲ့အမှုပြီးဆုံးတဲ့အထိလူ့အခွင့်အရေးကော်မရှင်အနေနဲ့ဆက်သွယ်ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကြံ့ရင်သူစင်နေအမှုလိုက်ရှိနေတို့ကိုဆက်သွယ်မေးမြန်းပြီးအမှုနောက်ဆုံးရအခြေအနေတွေကိုမဆုမုံကစူးစီးတင်ပြပေးပါမယ်
ကိုအောင်ကျော်နိုင်ခေါ်ကိုပါဤတည်ဆုံမှုနဲ့ပတ်သက်ပြီးတော့ကာကွယ်ရေးဝန်ကြီးဌာနကနေတည်င်းထုတ်ပြန်ချက်ပေါ်မှာမှုတည်ပြီးတော့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီစုံစမ်းစစ်ဆေးဖို့နဲ့အထူးစီရင်ခံစာကိုနိုင်ငံတော်သမ္မတဦးသိန်းစိန်စီအမြန်ဆုံးတင်ပြပေးဖို့နိုင်ငံတော်သမ္မတရုံးကနေမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကိုအောက်တိုဘာလ30ရက်နေ့ကညွှန်ကြားချက်ထုတ်လိုက်တာပါဒါကြောင့်မို့လို့အမှုဖြစ်စဉ်မှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးဖို့အတွက်မှုကင်းဖြစ်ပွားရာမွန်ပြည်နယ်ကိုအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ရောက်ရှိနေကြပြီဖြစ်တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အတွင်းရေးမှူးဦးစင်မြိုင်က VOA ကိုပြောပါတယ်
ကျွန်တော်တို့ဒီကော်မရှင်ကကျွန်တော်ဦးစီးတဲ့ကော်မရှင်လူကြီး၃ဦးပါအဖွဲ့ကျွန်တော်တို့ခုမော်ဒယ်ရောက်နေတာပေါ့ဗျာမော်ဒယ်ရောက်ပြီးတော့မနေ့ကစပြီးတော့ကျွန်တော်တို့တက်တဲ့ဆက်စုချက်တွေကျွန်တော်တို့စစ်ဆေးပါမယ်တဲ့တဲ့ကတော့တရားတော့သက်ဆိုင်တဲ့နယ်ဘက်စစ်ဖက်တာဝန်ရှိပုဂ္ဂိုလ်တွေပေါ့လေဒီချစ်စင်နဲ့ဆက်ဆက်တဲ့ကျွန်တော်တို့ရဲတပ်ဖွဲ့အုပ်ချုပ်ရေးပိုင်းကအဖွဲ့တွေကျွန်တော်တို့တာဝန်ကိုကျွန်တော်တို့စစ်ဆေးပါမယ်ချစ်စင်နဲ့ပတ်သက်တာလေ
တကယ်လို့အကုန်လုံးဆရာတို့စုံစမ်းစစ်ဆေးပြီးွားလို့ရှိရင်ဒီတမရကိုပြန်ပြီးတင်ရမှာမလားဆရာတို့ဘာဆက်လုပ်မှာပါလဲရှင်ဟု
တ်ပါတယ်ဟိုအဲ့ဒါကတော့ကျွန်တော်တို့ဥပဒေရကွာဥပဒေထဲမှာဟိုကဒီလိုလူ့ခွင့်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးတာတွေကိုနိုင်ငံတော်တမရကိုတင်ပြရမယ်ဆိုတာပါပါလေနိုင်ငံတော်သမတ်တင်ပြတယ်ဆိုတာကတော့အဓိကကနိုင်ငံတော်သမတ်အနေနဲ့သင့်တက်ဆိုင်တဲ့အဖွဲ့အစည်းအနေနဲ့ဆက်လက်ဆောင်ရွက်ဖို့ညွှန်ကြားဖို့တွေအကြောင်းကြားဖို့တွေပါပါတယ်သမတ်ကိုအစဉ်ခံတာလည်းပါတယ်တက်ဆိုင်ကအစိုးရဌာနအဖွဲ့အစည်းတွေဆက်လက်ဆောင်ရွက်ဖို့အတွက်လည်းဆောင်ရွက်ပေးဖို့ကျွန်တော်ကတင်ပြတဲ့သဘောပါပါတယ်
တပြိုင်နက်တည်းမှာပဲကိုပါကြီးရဲ့ကြံ့ရည်သူဇနီးကိုလည်းတက်သေးထွက်ဆိုချက်ပေးနိုင်မှုရန်ကုန်အခြေစိုက်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကဆင့်ခေါ်ခဲ့ပါတယ်ခေါ်ယူလို့တွားရောက်ခဲ့ပေမဲ့လိုက်ပါသွားတဲ့သူအရေးအတွက်ကန့်သတ်မှုကြောင့်တာဝန်ရှိတဲ့သူတွေနဲ့မတွေ့ဖြစ်ခဲ့တဲ့အကြောင်းနဲ့အမှုမှန်ပေါ်ပေါက်ရေးမိသားစုဘက်ကအစွမ်းကုန်စ조사သွားကြမှာဖြစ်တယ်လို့လည်းကြံ့ရည်သူဇနီးမတ်တန်တာက VOA ကိုပြောပါတယ
်ဟိုတည်ရုံဆောင်ရွက်ခါတဲ့နဲ့ခေါ်တာမဟုတ်ဘူးအမသွားတဲ့အခါကျတော့အမရှိနေဦးရောဘတ်ဆန်အောင်ပါတယ်အမအကျင့်မင်းမဖော်ပေါ့နော်88မျိုးဆက်ကညာသိန်းနဲ့မီးမတဲ့ငယ်ချင်းလည်းဖြစ်တယ်သူတို့နှစ်ယောက်လည်းပါတယ်ခေါ်တော့သူနှစ်ယောက်ပဲပေးဝင်တယ်အမနဲ့ကျန်နှစ်နောက်တယောက်ပဲပေးဝင်တယ်ဆိုပြီးအမတို့ဝင်ခွင့်မရလို့လေအမဝင်တာအလူခွေကမရှိဘူးလူခွေရေးဆိုတော့ဒီအောင်မှာဆရာနဲ့ကြဖို့လွတ်လပ်ဖို့လင်းဖို့ဘူးရင်းညာရှိမှုဖို့တော့လိုတယ်ပေါ့နော်ဘယ်ဘက်ကမှမလိုက်တဲ့ဓာတ်နေဖို့ဒီတစ်ခုဖြစ်ဖို့လိုတယ်ဒီလိုကန့်ကွက်တာမျိုးတော့မဖြစ်သင့်ဘူးလို့ထင်တယ်
လူ့ခွင့်ရေးကော်မရှင်ရုံးကိုမတ်တနာနဲ့အတူလိုက်ပါသွားခဲ့တဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကလည်းနိုင်ငံသားတယောက်ရဲ့အခွင့်အရေးလူ့ခွင့်ရေးကိုအလေးနက်ထားပြီးတော့အမှုမှန်ပေါ်ပေါက်အောင်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့တရားမျှတမှုရှိရှိဆောင်ရွက်ပေးဖို့တောင်းဆိုလိုက်ပါတယ
်။ကျွန်တော်အနေနဲ့မြင်နိုင်ရတော့မတ်တနာကသူ့ယောက်ျားအကြောင်းကိုပြောနေတိုင်းမျက်ရည်ကျပြီးမူးရေနော်။နောက်ပြီးတော့သူ့ရဲ့စတူအနေနဲ့မပြည့်စုံလို့မပြောရမဆိုရမှာဘူးအလွန်ဆိုးရင်လည်းအဲ့လိုမပြောရမဆိုတာလို့ချင်းအမှန်တရားကိုမြန်မာနိုင်ငံလူ့ခွင့်အမျိုးသားလူ့ခွင့်ကော်မရှင်ရှာဖွေတဲ့နေရာမှာအခက်အခဲတွေနဲ့ဖြစ်မှာဆိုလို့သူကကျွန်တော်တို့တွေအပါဝင်မိမိကသူနဲ့ပုံပေါ်ကံပဲမိတ်ဆွေတွေဖြစ်ကြတယ်မနီလာသိန်းတို့မမီးမီးတို့ကသူခေါ်နေတာအဲ့ဒါနဲ့ပဲနောက်ဆုံးတော့ကျွန်တော်တို့မအောင်မြင်မင်းနဲ့ပြန်လာခဲ့ရပါတယ
်တတ်တဲ့ထွက်ဆိုချက်ပေးဖို့အရေးမှာနှစ်ဖက်အဆင်မပြေမှုတွေဖြစ်ခဲ့ပေမဲ့လို့ကြံ့ရည်သူမိသားစုနဲ့အမျိုးသားလူ့ခွင့်ကော်မရှင်တို့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအမျိုးသားလူ့ခွင့်ကော်မရှင်အတွင်းမှူးကပြောပါတယ်
။မနေ့ကတော့ရင်ကျွန်တော်ဆရာကော်မရှင်အဖွဲ့ဝင်လူကြီးဦးစောဝင်သူဆောင်ရွက်တာပေါ့ဗျာ။မားတော့ကိုပါကြီးရဲ့ဇနီးကိုတက်တဲ့ထွက်ဆိုချက်အခွင့်အရေးပေးတာပေါ့ဗျာ။သို့တော်လည်းသူကလာတဲ့အခါကျတော့အားလုံးဟိုရှေ့နေတွေရောဒီပြင်အဖွဲ့စည်းတွေရောတော်တော်များများပါလာတယ်။ပါလာပြီးတော့သူတို့ကအားလုံးဝင်မယ်ဆိုပြီးတော့ဖြစ်တယ်လေ။တက်တဲ့ဆိုတာကတော့တက်တဲ့တူချင်းပဲဝင်ရတာပဲလေ။ဆက်တော့ကျယူတဲ့ဒါကတော့ကာကန်ရှင်ရဲ့ဒရင်မိုင်းဆိုင်ရာလုံခြုံရေးဂုံတိတ်ခါဆိုင်ရာလုံခြုံရေးဆိုတာရှိတယ်လေကျွန်တော်တို့လုပ်နေတဲ့လုပ်ငန်းစနစ်အတိုင်းပဲတက်တည်ကိုထပ်ဆိုကျယူမယ်လိုရရင်အမျိုးသမီးဖော်တူဝင်ဝင်ပြုတယ်ဒါပေမဲ့လို့ပါတဲ့အဖွဲ့တွေကသူတို့ပါအကုန်ဝင်မယ်ဆိုတော့ဒီဥစ္စာကတော့တဘာဝမဟုတ်ဘူးလေဌာနတက်တည်လည်းမဟုတ်ဘူးဆိုတော့အဲ့ဒါကိုဟိုသူတို့ဝင်ခွင့်မပြုလို့ဆိုပြီးပြန်သွားတယ်လို့ဒီလိုကျွန်တော်သိရတာပေါ့လေဒါပေမဲ့လို့ဒေါ်တန်နာနေနေရတော့တက်တည်ထပ်ဆိုဖို့တော့သူခွင့်မဆုံးရှုံးပါဘူးကျွန်တော်တို့ဒီကိစ္စမပြီးမချင်းသူ့လည်းကျွန်တော်တို့ဖွင့်တာပြပါမှာအချိန်ကြီးဟ ို့လာပြီးတော့ထက်ဆိုချက်ပေးနိုင်တယ်နောက်ရေးသားထက်ဆိုချက်နဲ့ပေးနိုင်တယ်ဆိုတာဖွင့်ထားပေးပါတယ
်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကအလွတ်တန်းသတင်းတော်ကိုပါကြီးအခုလိုအသက်ခံရမှုကိုထောက်ပြပြီးတော့မြန်မာနိုင်ငံထဲမှာတရားလက်လွတ်ဖမ်းဆီးတပ်ဖြတ်မှုတွေရှိနေတော့မယ်လို့ထောက်ပြပြောဆိုသွားသလိုပဲပွေလေးမြင်သားတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့ကျူးလွန်တဲ့သူတွေကိုအရေးယူအပြစ်ပေးဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုကလည်းတောင်းဆိုထားပါတယ်ရှင်